ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သစ်ကုန်းလောရွာနီးမှာတမတော်နဲ့ KIA ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဟာကြာသပတေးမှာတော့စစ်တပ်ကလေကြောင်းကနေပြန်လည်ပစ်ကတ်တိုက်ခတ်ပြီးတိုက်ပွဲတွေပုံမပြင်းထန်လာကြောင်းဒေသခံတွေကပြောပါတယ်။ကချင်နဲ့ရှမ်းမြောက်ဘက်ကနောက်ဆုံးအခြေအနေတွေကိုကိုရဲမုံကပြောပြပြီးပါအောင်ခင်ဗျာ
။ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သစ်ကုန်းလောရွာအနီးဖြစ်ပွားနေတဲ့တိုက်ပွဲဟာ73ရက်မြောက်နေ့အဖြစ်ဆက်လက်ဖြစ်ပွားနေပါတယ်။ဒီလ3ရက်နေ့ကတမတော်ရဟတ်ရင်တစည်းကို KIA ကပစ်ချခဲ့ပြီးတဲ့နောက်လေကြောင်းတိုက်ခိုက်တာတွေအရှိန်ရောကြခဲ့ပေမဲ့အခုခါမှာတော့အရင်လိုပြန်လည်ပြင်းထန်လာနေကြောင်းမြို့သစ်ကုန်းလော်ဘက်ကဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်။လေရင်က3လခေါက်တော့လာပြီ။အရင်ကတော့မိုင်းချေနတ်တော်တော့အဝိဘုံအဲ့လိုမျိုးလာချင်တယ်။ဒီကနေတော့မြေခွေတွေ့ရတယ်။ဟိုသူများပြောတာဒီအခုငွေနဲ့ဟိုအစိမ့်ငွေပေါ့။အဲ့လိုမျိုးနဲ့လာကျဲလို့ပြောတာ
အခုလိုတိုက်ခိုက်မှုတွေမှာလက်နက်ကြီးနဲ့ပစ်ခတ်တံတွေကြားနေရတယ်လို့လက်နက်ငယ်တံတွေလည်းကြားနေရတာကြောင့်မြေပြင်ကပါထိုးစစ်ဆင်တိုက်ခိုက်တယ်လို့ဒေသခံတွေကခံမှန်းပြောဆိုကြပါတယ
်ဒီနေ့တနေ့ကုန်ပါဆရာပစ်တာအချမ်းနေရတယ်အသေးရောအကြီးရောတောင်းချင်မှာတောင်းချင်မှာပိုက်နေတာအဲဒီမနေ့ပိုင်းကတော့မုံမောက်ပုံမောက်နဲ့လည်းပစ်သေးတယ်ဒီဟိုလေလံကလည်းပစ်သေးတယ်သူတို့ဒီလေတက်လိုက်တော့အခါလဲမဖက်စလုံးငင်တာပေါ့ဟိုမိုင်းကျတော့ဆိုရင်တော့တင်းပြန်တော့မပြန်တိုက်ရလဲ
မိုးမောက်ဒေသခံတူကလည်းတိုက်ခိုက်မှုအခြေအနေတွေကိုအခုလိုပြောပါတယ
်ဒီနေ့မနေ့ကတော့မနေ့6နိုင်ရိုက်စပြီးတော့7နိုင်ခွဲထိကိုအမြောက်နဲ့လက်မကြည့်ရော်လဲကျွန်တော်ဟာဝိုင်ဘာတွေနဲ့ကြည့်ပြောရတယ်အဲ့ရာရေးပမောအမြောက်ကကနေကြည့်တာပြောလဲခုနကတော့9နိုင်ခွဲလောက်ခါမှာကျက်နှစီးနဲ့ဖြစ်တယ်ခါတိုင်းတုံးတဲ့လေရင်တော့မဟုတ်ဘူးဆိုတော့ဒေသခံကတော့ပြောပါတယ်ကြာဘာလို့ဆိုအခုဟာကဒါလေးညံနေပေါ့လေကျက်ဖိုက်တာလိုမျိုးနေနဲ့လာတယ်ခင်ဗျာခိုင်းနေကြသူကနည်းနည်းရှိတယ်။ဒါပေမဲ့ဒီနေ့ကတော့မနက်ကလေးအရင်7နာရီကျော်လောက်မှာပဲခဏနားရတာပေါ့လေ။တော့ချက်ဖြစ်နေတယ်ခုနအချိန်ကြီးပေါ့လေ
။ပြစ်ခတ်ခဲ့တဲ့လက်နဲ့ကြီးကြီးဟာတာလီနဲ့နွမ်းလန့်ရွာအတင်းကြားရောက်ပောက်ကွဲတာတွေရှိတယ်လို့မြကြီးနားဗမော်ကာလန်ဘေးမှာလည်းကြားရောက်ပောက်ကွဲကြောင်းပြောပါတယ်။မိုးမောင်းမြို့နယ်အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့လ24ရက်နေ့ကလေးကစတင်ခဲ့ပြီးတမတော်ဘက်ကနေစဉ်လို့လေကြောင်းကနေ 4-5 ချိန်လောက်ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့ပြီးခဲ့တဲ့2ရက်ကတော့ညနေခင်းနဲ့ညပိုင်းတွေမှာဒါတစ်ကြိမ်နှစ်ကြိမ်နောက်သာလေးရင်လာတာရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ KIA ကဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲသတင်းတွေကိုမရရှိသေးကြအောင်ခုလိုပြောပါတယ်
။အော်အဲ့ဒါကျွန်တော်တော့မကြားရဘူးခင်ဗျာ။ညနေတော့တိုက်ပွဲစဉ်တယ်မတက်ဘူးခင်ဗျာ
။ပြီးခဲ့တဲ့ရက်တွေကတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ဘက်မှာတော့အခြေအနေဟာငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်။ဒီလ၄ရက်နေ့ညနေပိုင်းနဲ့ညပိုင်းတွေမှာကွတ်ခိုင်မြို့အနီးအနားမှာတပ်မတော်တပ်ဖွဲ့တွေကို TNL တအံပလောင်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားသလို MNDAA ကိုကန့်တပ်ဖွဲ့ကလည်းမေလ9ရက်နေ့မှာသူတို့တပ်ဖွဲ့နဲ့ခမာယ369အကြားကွတ်ခိုင်မြို့နယ်ပိန်းဟွယ်ရွာအနီးမှာတိုက်ပွဲဖြစ်ခဲ့ကြောင်းဒီတိုက်ပွဲမှာတပ်မတော်ဘက်ကလက်နက်ခဲယမ်းတွေတင်းစီရမိကြောင်းနဲ့ကြာဆုံးသူတချို့ရဲ့ဓာတ်ပုံတွေကိုထုတ်ပြန်ခဲ့ပါတယ်။ကချင်နဲ့ရှမ်းပြည်နယ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးခင်ဗျာ။